မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ6ရာခိုင်နှုန်းကျော်အထိတိုးတက်လာခဲ့တဲ့အကြောင်းအရှဖွံ့ဖြိုးရေးဘဏ် ADB ရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးမှုတွေဆက်လက်အကောင်းဖို့ဆိုရင်တော့အပြောင်းလဲတွေဆက်ပြီးတော့လှုပ်ဆောင်ရအောင်မှာဖြစ်တယ်လို့ဖွံ့ဖြိုးမှုတွေရေရှည်ခံမဲ့အစီအမံတွေလည်းလိုအပ်လိမ့်မယ်လို့စီးပွားရေးကျွမ်းကျင်သူတွေကသတိပေးခဲ့ကြတာပါ။အပြည့်အစုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။မတ်လ31ရက်နေ့ထိပါဝင်တဲ့2012ခုနှစ်စီးပွားရေးနှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုဟာ 6.3 ရာခိုင်နှုန်းရှိမယ်လို့ ADB ကခန့်မှန်းလိုက်တာပါ။ပြီးခဲ့တဲ့နှစ်က5ရာခိုင်နှုန်းကြီးထွားမှုရှိခဲ့တယ်လို့အခုလိုတိုးတက်မှုတွေဟာ2011ခုနှစ်အစိုးရသစ်တက်လာခဲ့တဲ့နောက်ပိုင်းစီးပွားရေးအပါအဝင်ပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့တာရဲ့အကျိုးဆက်ဖြစ်တယ်လို့ဆိုပါရယ်။မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံတွေမှာနိုင်ငံတွင်းတယံစာတတွေနဲ့အတူထွက်ကုန်တိုးလာတာမို့အာရှဒေသစီးပွားရေးဖွံ့ဖြိုးကြီးထွားလာတာဟာအာရှနိုင်ငံတွေကအဓိကလို့ ADB ရဲ့စီးပွားရေးပညာရှင်ချောင်ယောင်ရီကပြောပါတယ်
Indonesia has maintained the well above 6% growth rate for a while and the Philippines last year record 6.6% growth rate and Myanmar has become a new investment attraction from the world
Indonesia နိုင်ငံက6ရာခိုင်နှုန်းကျော်တည်တည်တိုးလာတယ်လို့ Philippines နိုင်ငံကတော့ပြီးခဲ့တဲ့နှစ်ထဲမှာ6.6 ရာခိုင်နှုန်းရှိလာတာပါမြန်မာနိုင်ငံကတော့အရင်နဲ့မတူပဲရင်းနှီးမြှုပ်နှံမှုတွေအတွက်ဆွဲဆောင်မှုတွေရှိလာတာတွေ့ရပြီးအာရှဒေသစီးပွားရေးကြီးထွားလာတာဟာ1998ခုနှစ်တုန်းကစလို့အာရှဒေသတွင်ဗန္ဒိုင်းဆိုင်ပြည်ပြောင်းလဲမှုတွေလောက်တာကြောင့်လို့လည်းပြောလို့ရပါတယ
်မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံတွေရဲ့အခန်းကဏ္ဍဟာအရေးပါတဲ့အနေအထားမှာရှိနေတယ်လို့တရုတ်နိုင်ငံရဲ့ကြီးထွားတိုးတက်မှုကလည်းဒေသရင်းစီးပွားရေးဖွံ့ဖြိုးမှုကိုဥဆောင်နေတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာ2012ခုနှစ်ပထမဆယ်လအတွင်းမှာပဲနိုင်ငံရခြားကုမ္ပဏီတွေယင်းနှီးမြှုပ်နှံမှုလုပ်ဖို့အတွက်မှတ်ပုံတင်ကြတာမို့အရင်ကယင်းနှီးမြှုပ်နှံမှုတဲ့ဆက်လေးဆတိုးလာခဲ့တယ်လို့အစိုးရခန်းစာထဲမှာဖော်ပြထားပါတယ်။ဧပြီလကနေဒီဇင်ဘာလအတွင်းနိုင်ငံခြားကုမ္ပဏီတွေရဲ့စီမံကိန်း62ခုကိုအစိုးရကခွင့်ပြုပေးလိုက်တယ်လို့လာမယ့်3နှစ်အတွင်းထပ်ပြီးခွင့်ပြုဖို့လည်းရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအတွက်စီးပွားရေးကြီးထွားမှုတွေနဲ့ပတ်သက်ပြီးတန်တဲ့ဖြစ်เสียမလို့ပေမဲ့ ADB ကဖော်ပြနေတဲ့စင်ရင်စရာအချက်လက်တွေနဲ့ပတ်သက်ပြီးပြဿနာတွေရှိနေနိုင်တာမို့ဘယ်လောက်ရာခိုင်နှုန်းကြီးထွားမယ်ဆိုတာကိုအတိအကျပြောလို့ရမယ်မထင်ဘူးလို့ Australia နိုင်ငံကစီးပွားရေးပညာရှင် Sean Turner ကသုံးသပ်တယ်လို့အခုလိုမြန်မာနိုင်ငံရဲ့စီးပွားရေးကြီးထွားလာတဲ့အဓိကအကြောင်းရင်းဟာရေနံနဲ့သဘာဝဓာတ်ငွေကြောင့်လို့ဆိုပါတယ်
I think the main reason is really just a reason that's always been around, which is that Burma continues to be a big exporter of natural gas.
မြန်မာနိုင်ငံကသဘာဝတန်ခွေတွေကိုကောင်းကောင်းဆက်ပြီးတင်ပို့နေနိုင်တာကအဓိကအကြောင်းရင်းဖြစ်မယ်လို့ထင်ပါတယ်။ဒါပြီးခဲ့တဲ့နှစ်ကနဲ့စာရင်ရာနှုန်း20လောက်တိုးလာခဲ့တာပါ။နောက်တစ်ချက်ကလည်းနိုင်ငံတကာကလာရောက်ရင်းနှီးမြှုပ်နှံမှုတွေတိုးလုပ်လာကြတာကြောင့်ဖြစ်တယ်လို့နိုင်ငံခြားခီးသွွားပို့တိုးလာခဲ့တာမို့ပြီးခဲ့တဲ့နှစ်မှာတွေမကပဲလာမယ့်နှစ်တွေမှာလည်းပို့ပြီးကောင်းလာမယ်လို့ထင်ပါတယ်။
မြန်မာနိုင်ငံမှာစီးပွားရေးကြီးထွားလာတာနဲ့ပတ်သက်ပြီးမေးခွန်းထုတ်เสียမလို့သလိုလွန်ခဲ့တဲ့ဆယ်နှစ်အတွင်းမှာရောလာမယ့်နှစ်တွေမှာပါပိုးပြီးကောင်းလာဖို့ရှိနေပေမဲ့စိန်ခေါ်မှုတွေကိုအများကြီးရင်ဆိုင်ရဖို့ရှိတယ်လို့ဆိုပါတယ
် Well it's better than it was but there's still lots and lots of risks and
မြန်မာနိုင်ငံမှာဆိုးရွားခဲ့တဲ့အနေအထားတွေရှိခဲ့တာမဟုတ်ရှေ့ဆက်ပြီးစိန်ခေါ်မှုအများကြီးလည်းရှိနေအောင်မှာပါရေရှည်တည်တံ့စေမဲ့ဥပဒေပြည်ထောင်မှုတွေခုထိမရှိသေးတဲ့အတွက်စီးပွားရေးအမြတ်ထုတ်သူတွေရဲ့အနေရရှိနေသလိုစီးပွားရေးလုပ်ငန်းတွေအတွက်ပြည်ပြည်ဝဝလုံခြုံပေးနိုင်သေးတာမဟုတ်စိန်ခေါ်မှုတွေအများကြီးတွေးရမှာပါမြန်မာနိုင်ငံကိုစက်မှုနိုင်ငံထူထောင်မှုလုပ်နေပေမဲ့အကြီးစားရောအသေးစားစက်မှုလုပ်ငန်းတွေအတွက်ပါအကောင့်တွေပေါ်ဖို့တိတ်ချမပြနိုင်သေးတာကလည်းအားမရစရာဖြစ်နေပါသေးတယ
်ဩစတြေးလျနိုင်ငံမက်ဂွတ်တက်ကတူကမြန်မာစီးပွားရေးလေလာသုံးသပ်နေတဲ့ပညာရှင်ရှောင်းတန်နာပါ